မင်္ဂလာပါရှင့်ဒေါက်တာသက်သက်ခါ
မင်္ဂလာပါမတ်တိုင်ကြီ
းဟုတ်ကဲ့အဲ့တော့အခုဒီကျမ်းတော်ကတနည်းအာဏာယူလိုက်တဲ့အပေါ်မှာအဲဒေါက်တာသက်သက်ခါအရင်နဲ့သဘောတူတယ်သဘောမတူဘူးဆိုပြီးတော့များဟိုပြက်ပြက်သားသားမှတ်ချက်မျိုးပေးနိုင်မှာသလားရှင့်
အော်ဘသူမတော့လေဟိုတမတော်ကနေအာနာသိန်းတာဟိုတော့ဘယ်နိုင်ငံသားမှတော့သဘောတူတာမဟုတ်ဘူးပေါ့နော်အဲတိုးတော်လဲဘာကြောင့်ဖြစ်ခဲ့ရတာလဲဆိုတာဒီကျမတို့ဟိုပြန်ပြီးတော့မှတုံးတတ်ဖို့လိုတာပေါ့နော်အဲကျမတင်တာတော့ဟိုတမတော်လဲပေါ့နော်ပြီးခဲ့တဲ့9မိနစ်တုန်းကတမတော်လဲဟိုတော်တော်လေးကိုပြည်သူလူထုကနေပြီးတော့မှ Facebook တွေပါဟိုဟာပေါ့နော်အမုန်းစကားတွေကြောပြီးတော့တော်တော်လေးကြောခံရတဲ့အခါကျတော့တမတော်ကလည်းအာနာသိန်းကျင်မှာမဟုတ်ဘူးလို့တောင်ကျမထင်ပါတယ်ရှင်။ဘယ်သူမဆိုပြည်သူလူထုချစ်ခင်ယုံကြည်တဲ့ချစ်ခင်ယုံကြည်တဲ့တတ်မတော်ပဲဖြစ်ရှင်ပါပဲလေ။အဲဆိုတော့အာနာသိန်းကျင်မှာမဟုတ်ဘူး။ဒါပေမဲ့အဲဒီနေ့ဒီချိန်မှာတော့အာနာသိန်းနဲ့ဖြစ်ဖြစ်သွားတယ်ပေါ့နော်။ဒါကတော့ဟိုမလိုလားအပ်တဲ့အချိန်ဒီတစ်ခုစိုက်ရောက်သွားတယ်လို့ကျမသုံးသပ်ပါတယ်ရှင်
။ဟုတ်ကဲ့။အဲ့တော့ဒီလောက်အချိန်နေပေါ့နော်။ဒါတတ်မတော်ကအာနာရယူတဲ့အချိန်နေမျိုးချိဘာကြောင့်ရောက်လာရတယ်လို့ဒေါက်တာသက်သက်ခိုင်ရှုမြင်ပါတယ်ရှင
့်ဟိုအဓိကတော့ဒီလိုပေါ့ရှင့်ဟိုကျမတို့ဟိုမြန်မာနိုင်ငံကဒီစစ်အာဏာရှင်အောက်မှာနေခဲ့ရတယ်အဲပြီးလို့ရှိရင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းနဲ့အကန့်အသတ်တွေနဲ့လည်းရှိခဲ့ပြီးတော့မှဒီဆင်းရဲမွဲတေမှုတွေလည်းရှိတော့ဟောပြည်သူလူထုတွေကနေပြီးတော့မှယဟန်းရှင်လူပြည်သူအပေါင်းအနေပြီးတော့မှဒါဒီမိုကရေစီနဲ့သွားကျင်တယ်ဆိုတာနော်တိုင်းရင်းသားတွေကလည်းဖက်ဒရယ်နဲ့သွားကျင်တယ်ဆိုတာသာပြည်သူလူထုရဲ့စံတာဖြစ်တယ်ပေါ့နော
်အ
ဲဆိုလို့ရှိရင်ဒီပြည်သူလူထုရဲ့စံတာအတွက်ကိုဒီစစ်အာဏာရှင်ကနေပြီးတော့မှအဲတကယ်ချင်းချင်းချက်ချင်းဒီမိုကရေစီသွားဖို့အတွက်ကိုဟိုဒီဟာဟိုပေါ့2008ဖွဲ့စည်းပုံနဲ့ကျွန်တော်တို့စပြီးတော့မှတာထွက်တာပေါ့နော
်
တာထွက်တဲ့အခါကျတော့ခုနစစ်အာဏာရှင်စနစ်ကနေချင်းချင်းချက်ချင်းဒီမိုကရေစီထိသွားဖို့ဆိုလို့ရှိရင်ကြားမှာအသွင်ကူးပြောင်းတဲ့ကာလအတွက်2008ဖွဲ့စည်းပုံနဲ့စာတီထွက်တာပေါ့နော
်
ဒါထွက်တဲ့အချိန်မှာထွက်တဲ့အချိန်မှာဘာပဲပြောပြောဟိုဒီ2008ဖွဲ့စည်းပုံကတော့ဒီမိုကရေစီတရားရဂိုင်လုံးပေးထားတာမဟုတ်သေးဘူးပေါ့နော
်
တိုးတော်လည်းအနည်းဆုံးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေရှိပြီးနိုင်ငံရေးပါတီတွေဒီပတ်ပုံတင်လို့ရတယ်ပြည်ရွေးကောက်ပွဲတွေရှိလာတယ်နောက်ရွေးကောက်ခံကိုယ်စားလှယ်တွေရှိလာတယ်ပြည်သူရွေးချယ်တဲ့ပြည်သူအစိုးရတွေတက်လာတယ်ပေါ့နော်ဒါတွေက2008ဖွဲ့စည်းပုံရဲ့ပေးစားချက်ထဲကနေကောင်းတဲ့အချက်စီပေါ့ရှင်။အဲတပြိုင်နက်တည်းမှလည်း2008ဖွဲ့စည်းပုံပြင်ရနေလည်းအများကြီးရှိတာပေါ့နော်။အဲ့လိုပြင်ဖို့အတွက်ကတော့အဓိကအချက်ကတော့ဘာလဲဆိုလို့ရှိရင်တမတော်ကနေပြီးတော့မှနိုင်ငံရေးတွေကနေထွက်ခွာဖို့လို့အတွက်ဒါပြည်သူလူထုကစံတာရှိတာပေါ့။အဲကြတော့တမတော်ကိုယ်တိုင်ကလည်းဟိုပြည်သူလူထုဟိုပါပေါ့နော်။ပြည်သူလူထုချစ်ခင်မြတ်လို့တဲ့ယုံကြည်တဲ့တမတော်ဖြစ်ရှင်ပါပဲ။ဆိုတော့ကျမတို့ကဘာလုပ်တယ်လဲဆိုလို့ရှိရင်ဟိုပါရှင်ဒီတမတော်ကိုဘုံတိတ်ခါရှိရှိနဲ့နိုင်ငံရေးတွေကနေထွက်သွားနိုင်အောင်ဝိုင်းနီးကူညီတဲ့တယ်လို့ကျွန်မထင်တာပေါ့နော်။ဟိုဒီနေ့ဒီအချိန်မှာတော့ဒီတမတော်ကနေတနစ်အာဏာရယူလိုက်ရတဲ့အချိန်ကြီးကတော့အဓိကနောက်ခံအကြောင်းတရားကတော့ဟိုအာဃာတတရားတွေရှိနေကြသေးတယ်လို့ကျွန်မထင်တယ်ပေါ့နော်။
အဲ့တော့ဒီ NLD အစိုးရဟာဆိုလို့ရှိရင်ဒါလူမှုထောက်ခံမှုကဒါအတိအဝရတယ်ဆိုတဲ့အနေအထားမှာရှိပါတယ်။ဆိုတော့ဒီလူလူထောက်ခံမှုရတဲ့အနေအထားမှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့ဟာကိုဒီပြီးခဲ့တဲ့9မိနစ်တာကာလအတွင်းပေါ့နော်ဟိုဘလောက်တည်ဆောက်နိုင်ခဲ့ပါသလဲ
အော်ကျမမြင်တာမတည်ဆောက်ခဲ့နိုင်ဘူးရှင်ဟာပေါ့3နေရာရှိတာပေါ့နော်အဲနံပါတ်1ကပါလဲဆိုလို့ရှိရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတကယ်တမ်းဆိုလို့ရှိရင်ဒါပြည်သူကရွေးကောက်လိုက်တဲ့အစိုးရပြည်သူအစိုးရလို့ပြောလို့ရှိရင်တမတော်ဒီလေငါတို့အစိုးရရဲ့တမတော်ဖြစ်တယ်အစိုးရရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ဟာညှိနှိုင်းပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့မှဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းရမှာပေါ့နော်အဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလဲဟိုတပ်နဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုဟိုနည်းတယ်လို့ကျမကတော့အပြင်ကနေညှိနေတယ်ပေါ့နော
်
ပြီးလို့ရှိရင်လွတ်တော်တွင်ပေါ့နော်လွတ်တော်တွင်မှာလဲလွတ်တော်တွင်မှာလဲဟိုတက်နဲ့ဒီဟိုပါရှင်အရတားဟိုပါပေါ့နော်ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ကြားထဲမှာပို့တိုက်မှုတွေခဏခဏဖြစ်တာပေါ့နော
်
အဓိကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေဘာတွေမှာဆိုလို့ရှိရင်တော်တော်လေးမချောမွေ့ပဲနဲ့ရလတ်လည်းမထွက်ခဲ့ဘူးပေါ့နော
်
အဲ့ဒါရှိတယ်အဲနောက်တစ်ခုကတော့အစိုးရထဲမှာပေါ့ရှင်ဒီအစိုးရထဲမှာလဲ အဲ့လိုကာလုံနေပါလေခေါ်တာတို့ပါတို့ပေါ့နော်ဆို NLD ဘက်ကတော့ကာလုံကိုမခေါ်ဖို့ကိုစိတ်ပိုင်းဖြတ်ထားတဲ့သဘောပေါ့နော်တကယ်တမ်းကျွန်မမြင်တာတော့ဒါအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်ကိုဒါရန်တရားတစ်ခုဖြစ်တယ်ပေါ့နော်ဒီကာကွယ်ရေးနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာပေါ့လေအဓိကတော့အပြန်အလှန်အတိအမှတ်ပြုပြီးတော့အပြန်အလှန်လေးစားမှုကိုနဲ့နဲ့ဒီဒီအလုပ်ငန်းကွင်ဆက်ဆံရေးပေါ့နော်အလုပ်တဘောဆက်ဆံရေးမတိဆောက်ဖက်နိုင်ဘူးပေါ့နော်ပြီးခဲ့တဲ့9နှစ်က
အဲ့တော့ဒီခုနကဒီဒေါက်တာသက်သက်ခိုင်ပြောသလိုပဲ NLD ဟာစစ်ဖက်အရက်ဖက်ဆက်ဆံရေးကိုဒါတိတိယောက်ယောက်ပေါ့နော်မလုပ်နိုင်ခဲ့ဘူးဆိုပေမဲ့ဒီနိုင်ငံတကာနယ်ပယ်မှာဆိုလို့ရှိရင်ရခိုင်ရေးကိစ္စနောက်တစ်ခါဒီပြည်တွင်းစစ်တွေနဲ့ပတ်သက်ပြီးဒေါက်တာဖန်ဆုကြည်ဟာဆိုလို့ရှိရင်စစ်တပ်အပေါ်မှာမဝေဖန်ဘူးဆိုပြီးတော့စစ်တပ်နဲ့ဟိုပို့ပြီးတော့စစ်တပ်နဲ့ပို့ပြီးတော့စစ်တပ်ဘက်ကရက်တည်တယ်ဆိုတဲ့သဘောမျိုးဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဟိုလက်တွေ့အဖြစ်လဲဒါစစ်တပ်နဲ့မပြေလည်နေဘူးနိုင်ငံတကာမျက်နှာစာမှာလဲဒါစစ်တပ်နဲ့တိတ်ပြီးတော့စစ်တပ်ဘက်ကပါနေတယ်ဆိုပြီးတော့လဲဝေဖန်ခံရတယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတော့ဒီအခြေအနေမျိုးကအစ်စ်မှန်ပေါ့နော်ဒေါက်တာသက်ခိုင်တို့ဘယ်လိုများမြင်ပါလဲ
အာဒီစုအနေနဲ့ပြည်သူလူထုရဲ့အကြိုက်ကိုဟိုပြည်သူလူထုရဲ့စံနှုန်းအတိုင်းဟိုလောက်ရတာလို့ထင်တယ်လေဒါပေမဲ့နိုင်ငံတကာကတော့ဘယ်လိုထင်လဲဆိုရင်တပ်ကိုဟိုကာကြီးကာကြီးလုတ်ပေးတယ်လို့ထင်ကောင်းထင်မှာပေါ့နော်တကယ်တမ်းကျတော့တပ်နဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကတော်တော်လေးပြီးခဲ့တဲ့9နှစ်မှာယိုယွင်းသွားတယ်ပေါ့နော်ယိုယွင်းတာခုနကကျမပြောတာအစိုးရထဲမှာလည်းတုံးနေရရှိတယ်လို့ပြည်သူထဲမှာလည်း Facebook တွေပေါ်မှာကြည့်လိုက်လို့ရှိရင်စိတ်မကောင်းတရားကဒီတပ်နဲ့ပြည်သူနဲ့စိတ်ဝန်ကွဲနေတာပေါ့နော်ဆိုလို့ရှိရင်အနီမဟုတ်တဲ့လူတိုင်းကိုအသိမ်းလို့သတ်မှတ်တယ်အသိမ်းမဟုတ်တဲ့လူတိုင်းကအနီဖြစ်တယ်အနီနဲ့အသိမ်းပဲရှိတယ်ဆိုပြီးတော့မှအဲဒီတိတ်ကုံမှဒီပြည်သူလူထုကြားထဲမှာအဲကြောင်ကြီးရှိနေတာပေါ့နော်။ဟောပြည်သူလူထုအချင်းချင်းချစ်ချင်းရင်းနှီးမှုမရှိဘဲနဲ့အပြန်လာဟောအမုန်းစကားတွေနဲ့အပြန်လာထိုးနဲ့တိုက်ခိုက်နေကြတာဒါတွေကဟောတွေ့ရတယ်ပေါ့
။ဟုတ်ကဲ့ပါရှင်။ပြည်သူရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။